အားလုံးကြည့်တဲ့ဒီဖြစ်တဲ့အတိုင်းကုသရင်စံပြင်ရဲ့ကိုတန်ကိုပိုင်အောက်ချွေဒေတာမှာပြုတ်ချွေအမိထုတ်ပြန်လိုက်တဲ့အဆင့်ရောက်သွားပါပြီ။တက်ပွဲတွေကတော့ဆက်ပြီးဖြစ်ပွားနေသေးပါ။တက်ပွဲတွေကြောင့်ဆက်ပြီးမြန်မာပြည်ပြင်းပြင်းထန်လာပြီး8000လောက်နဲ့မေဇက်ဖက်ပြုတ်နိုင်ငံပဲဆက်ပြီးခိုးလို့သူတသိန်းကြီးပါရှိတာပြီလို့သိရပါတယ်။မက်ဆီကိုကန်တက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသူကြားချက်တစ်ခုကတော့တက်ပွဲစတင်ကစားအစိုးရတက်မလို့ဘက်ကအထူးကအကြဆုံးအလွန်များခဲ့တာမို့အဲ့လိုကိုအကြောင်းပြုပြီးတမရိုကိုငွေကြေးရုပ်ဝတ္ထုဖြစ်ပြီးလူရန်းလာတွေတမရိုကိုထောက်ခံကြောင်းသဘောထားကြေညာချက်ထုတ်ပြန်တာတွေတွေ့လာရပါတယ်။လက်ရှိသက်နက်တက်ပွဲပြိပခပြဿနာတွေအတွင်းနိုင်ငံတော်အချုပ်ချာအာဏာကိုထိပါနေပြီဆိုတဲ့အယူဆနဲ့ဝါဒဖြန့်ပြောဆိုမှုတွေကြောင့်ရေရှည်ငင်းငင်းရဲ့အတွက်ဘလို့အကျိုးပေးရောက်သွားနိုင်မလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိကိုကန့်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရနဲ့တမရိုဘက်ကပုံဖော်တာကတော့အချုပ်အချာအာဏာထိပါခံရတယ်လို့အဓိပ္ပာယ်ဖွင့်ဆိုပါရယ်။တရင်ထုတ်ပြန်ချက်တွေမှာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဆိုတာတီထောင်စုမြန်မာနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်။ဒီအစိတ်အပိုင်းတစ်ခုကိုတဘုံတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တယ်ဆိုတာဟာအချုပ်အချာအာဏာကိုထိပါတာဖြစ်တယ်ဆိုပြီးဆွဆွဲတာဖြစ်ပါရယ်။ဒါနဲ့ပတ်သက်လို့အနည်းဆုံးဖြစ်စဉ်တစ်ခုကြည့်ရင်နေသားဆောင်တပ်ဖွဲ့တော်ကိုလက်မခံတဲ့တမူးစောလာပွဲခေါ်ဘိုးနှုတ်ခမ်းမွေးဥဆောင်တဲ့တပ်ဖွဲ့ဟာအစိုးရရုံးဆိုင်ရာနေဆက်မြောက်ရီမြို့ကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်ခဲ့မှုပါပဲ။ဒါပေမဲ့အဲ့ဒါကိုအစိုးရဘက်ကအချုပ်အခြာအာဏာကိုထိပါတာဆိုပြီးပုံဖော်တာမျိုးတော့မကြားမသိခဲ့ရပါဘူး။တကယ်တော့အပြစ်ခက်ရက်စဲမထားတဲ့အစိုးရအဖွဲ့နဲ့တပုံအဖွဲ့ဆိုတာဟာကိုကသူ့နေမြေသူ့စခန်းဝင်တိုက်သူကလည်းကိုနေမြေကိုစခန်းဝင်တိုက်တဖက်ကိုတဖက်လက်ဦးအောင်တိုက်ခိုက်နေကြတဲ့ဖြစ်စဉ်မှာတိတ်အထူးဆန်းချီတော့မဟုတ်ပါဘူးကိုနေမြီသူများလက်ပါမသွားအောင်ခုခံကာဝေးရတာဟာတက်မရော်ဘက်ကရောသဘုံအဖွဲ့ဘက်ကပါစ조사ကြရတာပါအခုကိုကန့်ဖြစ်စဉ်မှာတော့တက်မရော်ဘက်အထီးကైအကြဆုံးအလွန်များတာကိုပိုင်အုပ်ချုပ်ခွင့်ရနေမြီတစ်ခုလုံးတည်ငြိမ်မှုပြပြသွားတာကိုအကြောင်းပြပြီးအချုပ်အခြာအာဏာထိပါတယ်လို့အဓိပ္ပာယ်ဖွင့်လိုက်ပုံရပါတယ်ဒါကြောင့်လေတထေးကြီးတွေစီးပွားရေးလုပ်ငန်းရှင်တွေအနုပညာရှင်တွေကတက်မတော်ကိုငွေကြေးနဲ့ရုပ်ဝတ္ထုတွေလှူဒန်းကြအမျိုးဘာသာသာသနာထိမ့်သိမ့်ဆောက်ရှောက်ရေးလို့အဖွဲ့နဲ့အဖွဲ့အစည်းတချို့ကတက်မတော်ကိုထောက်ခံကြောင်းကြေညာချက်တွေထုတ်ကြတာဖြစ်ပါတယ
်။အခုတက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးစဉ်းစားရမှာ၂ချက်ရှိပါတယ်။ဒီပတ်ကြည့်ကြမှုလားပြည်ရေးစစ်လားဆိုတာပါ။အခုရပိုင်းတွင်တက်မတော်ကကွေးဦးကြီးချုပ်ကိုချုပ်မူကြီးမဲအောင်နိုင်ဟာပြည်ရေးမီဒီယာ၆ခုနဲ့အင်တာဗျူးလုပ်ထားပြီးအခုကိုကန့်တက်ပွဲပြဿနာတွေကိုလည်းဖြေကြားထားပါတယ်။သူဖြေကြားချက်ထဲမှာအင်ဂျင်တီးယုံနိုင်ငံတနည်းအားဖြင့်ပြည်ပကျူးကျော်ရန်စားမှုတင်းယုံဆိုရရဲ့အပြစ်ကိုမှုပါတယ်လို့အခွန်တပါရမှပြောမထားပါဘူး။နိုင်ငံရေးဌာနတာဝန်ရှိပြီတဲ့ကိုယ်တိုင်အခုကိစ္စတင်းယုံနိုင်ငံတာဝန်ရှိပြီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ဆိုထားပြီးဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုပြည်ပကျူးကျော်မှုပြဿနာသို့မဟုတ်ဝင်ရောက်ဆက်ဆက်မှုပြဿနာအချုပ်အခြာအာဏာပြဿနာအဖြစ်ပုံဖော်တာမှန်ကန်မှုမရှိပါဘူး။နောက်တစ်ချက်ဒီကိုကန့်တပ်ဖွဲ့ MNPA ဟာမနေ့ကအတိုင်းသားတွေစုပေါင်းလာတဲ့ UNSC မြို့တော်တိုင်းသားများဖက်ဒရယ်ကောင်စီအဖွဲ့ဝင်နဲ့ဖြစ်တနိုင်ငံလုံးပြည်ရဲ့သေးရေးဆိုင်ရာကြီးနေရေးအဖွဲ့ SCD အဖွဲ့ဝင်နဲ့ဖြစ်တဲ့အပြင်တို့နဲ့အတူအခြားတိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ကူညီတက်ပွဲဝင်နေတယ်လို့ဆိုပါရယ်လက်ရှိတက်ပွဲတွေအတွက်တောင်ပလောင်တပ်ဖွဲ့နဲ့ရခိုင်တိုင်းသားလက်နက်ကင် AA အဖွဲ့ပါတယ်ဆိုတာအဲ့ဒီတက်ပွဲတာဝန်ရှိပြီးကိုယ်တိုင်ကမှန်ကန်တယ်ဆိုပြီးအတည်ပြုထားပြီးဖြစ်ပါတယ်ကျေးဇူးနဲ့မြောက်ပိုင်းချက်ပြီးတမတော်ကတော့သူတို့မပါဘူးလို့ညှင်းဆိုထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဖြစ်စဉ်ဟာတမတော်နဲ့တိုင်းသားလက်နက်ကိုင်တပုံအုပ်စုတွေရဲ့တိုက်ပွဲဖြစ်ပြီးဒီရင်းစစ်အစိတ်ပိုင်းတစ်ခုပဲဖြစ်ပါတယ်
။တမနာဦးသိန်းစိန်အစိုးရဟာတက်လာကလေးကဒီရင်းစစ်ပြဿနာကိုအပြည့်ရရေးနိုင်ငံရေးအရဆွေးနွေးအဖြေရှာရေးနည်းလမ်းနဲ့ငြိမ်းချမ်းရေးတိစောက်သွားမယ်ဆိုပြီးပြောဆိုအကောင့်ထဲပေါ်နေပါတယ်။ဒီနေရာမှာမြန်မာနိုင်ငံမှာမိတင်းနေထိုင်ကြတဲ့ဗမာအပါအဝင်တိုင်းရင်းသားညီအစ်ကိုမောင်နှမတွေအားလုံးဟာစစ်ပွဲကိုမဟုတ်ပဲငြိမ်းချမ်းရေးကိုအားပေးအမြောက်ပြုတင်ပါတယ်။လက်ရှိတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲမှာတက်မတော်ဘက်ကအကြအဆုံးအထိခိုက်များတာကိုအကြောင်းပြပြီးနိုင်ငံတော်အချုပ်အခြာအာဏာကိုထိပါတာဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကိုပါအသားသေးဝါဒဖြန့်လာကြရင်အမုန်းတရားတွေပိုပွားပြည်တွင်းစစ်မြေကြီးပိုတောက်လောင်လာဖို့ပဲရှိပါတယ်။အားလုံးမှတ်မိကြပါဦးမယ်။တိတ်မကြသေးခင်ကာလတုန်းကတက်မတော်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့် KIO လိုက်စားစခန်းကတိုင်းရင်းသားဘူလောင်20ကျော်တပြိုင်နက်ထဲအသက်ဆုံးရှုံးခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ဘူးပါတယ်။အဲ့ဒီဖြစ်စဉ်ကြောင့်ဆိုပြီးကချင်တွေရခိုင်တွေတလောင်တွေက KIA တို့ AA တို့ TNLA တို့ကိုအားပေးကူညီထောက်ခံခဲ့မယ်ဆိုရင်ပဋိပက္ခတွေဘယ်တော့မှပြီးဆုံးတော့မှာမဟုတ်ပါဘူး
။ဒီမနက်ကမှပြည်ရင်းစစ်ဆိုတာလွတ်လပ်ရေးနဲ့အတူပေါက်ပွားလာတာဖြစ်ပါတယ်။ပြည်ရင်းစစ်ရှေ့ကြလာတဲ့အမျှတိုက်ပြည်တဲ့နေ့မှာပြည်သူတွေလည်းအတိဒုက္ခရောက်ခဲ့ရပါတယ်။အဲ့မှာဗမာစစ်ပြည်နေပေါ်ပေါက်ခဲ့တယ်လို့တိုင်းသာစစ်ပြည်နေလည်းပေါ်ပေါက်လာပြည်ရင်းစစ်ရှေ့ကြတဲ့ရှေ့ကြနေရတာဖြစ်ပါတယ်ဗမာအပါဝင်တိုင်းသားညီကိုမောင်နှမတွေဟာကိုညီကိုချင်းချင်းတပ်ဖြတ်နေကြတဲ့ဒီစစ်ပွဲမှာစစ်ပွဲရှေ့ကြစီမဲ့ဘယ်ဘက်တစ်ဖက်ကမှလက်တီအားပေးတာမျိုးမလုပ်ပြင်မဲ့ငင်းငယ်ရေးကိုသာဒီတိုင်းမမတ်တောင်းဆိုပြစ်မှာကြောင်းဒုက္ခဖြစ်ပြလိုက်ရပါတယ်